ဒီချင်းနိုင်ငံမှာအာဏာကိုအကျွင့်မဲ့နှိပါချုပ်ကန်ဖို့ကြိုးစားတဲ့အနေနဲ့ပြီးခဲ့တဲ့လကကြီးညာခဲ့တဲ့အမိန့်ဒီဂရီတစ်ကိုသမ္မတမိုဟာမက်မော်စီကပယ်ဖျက်လိုက်ပြီးဖြစ်ပါတယ်။ဒါဟာတိုင်းပြည်အတွင်းလက်တလောဖြစ်ပေါ်နေတဲ့နိုင်ငံရေးအရာတင်းမာမှုတွေနဲ့အသက်ဆုံးရှုံးတဲ့အထိဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေဖြေလျော့သွားစေဖို့လှုပ်ဆောင်လိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့အငင်းပွားပွဲရာဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတစ်ကိုဒီဇင်ဘာလ15ရက်နေ့မှာလူထုဆန္ဒခိုင်ဝဲကျင်းပဖို့စီစဉ်ထားတဲ့အတိုင်းဆက်လက်ပြုလုပ်သွားမယ်လို့အစိုးရပြောခွင့်ရပုဂ္ဂိုလ်ကစနေနေ့နောက်ပိုင်းမှာပြောကြားခဲ့ပါတယ်။အဲဒီလိုအမိန့်ဒီဂရီပယ်ဖျက်လိုက်တဲ့အပေါ်အတိုက်ခံအင်အားစုတွေဘက်ကတစုံတရာထုတ်ဖော်ပြောဆိုတာတော့မရှိသေးသလိုမြို့တော်ကိုင်ရိုမှာဆန္ဒပြနေကြတဲ့အတိုက်ခံအင်အားစုတွေအပေါ်ဘလောက်ထိအကျိုးသက်ရောက်မှုရှိမလဲဆိုတာလည်းအတိအကျမသိနိုင်သေးပါဘူး။သမ္မတရဲ့အမိန့်ဒီဂရီနဲ့လူထုဆန္ဒခံယူပွဲတွေဟာလွန်ခဲ့တဲ့သတင်းတစ်ပတ်လုံးသမ္မတမော်စီကိုစန့်ကျင်ဆန္ဒပြကြတဲ့အဓိကအကြောင်းနဲ့ရဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအစ်ကိုအတိုက်ခံအင်အားစုတွေရဲ့ပါဝင်ပတ်သက်မှုမပါဘဲသမရကိုထောက်ခံတဲ့အစ္စလမ်ဝါဒီတွေရဲ့အားပေးထောက်ခံမှုနဲ့ရေးဆွဲကြတာလို့အတိုက်ခံအင်အားစုတွေကအဝေးပန်ပြောဆိုနေကြတာပါ။နိုဝင်ဘာလ22ရက်နေ့ကကြေညာလိုက်တဲ့အဲ့ဒီအမိန့်ဒီဂရီတစ်ဟာအရင်အီဂျစ်သမရဟောင်းဟိုစနီမူဘာရက်လက်ထက်ကအာဏာကိုအကျွမ်းမဲ့ချုပ်ကန်တဲ့ဤအတိုင်းချုပ်ကန်နိုင်ဖို့ကြိုးစားတဲ့လုပ်ရဖြစ်တယ်လို့အတိုက်ခံခေါင်းဆောင်တွေကပြောပါတယ်။